မင်္ဂလာပါရှင် VOA American တရဲ့နိုဝင်ဘာလ9ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2432နဲ့39ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုဆက်ပြီးတင်ဆက်ပေးမှာကတော့ဒီစနေနေ့ညတော့ကထုတ်လွှင့်ခဲ့တဲ့ဒိုင်းရိုက်လီလာအစီအစဉ်ပဲဖြစ်ပါတယ်။2015ခုနှစ်ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လွှားရမယ့်အဆင့်တစ်ခုဖြစ်တယ်လို့ဒီသမရဦးသိန်းစိန်ပြောဆိုလိုက်တာကြောင့်ဒါနဲ့ပတ်သက်လို့ရွေးကောက်ပွဲဟာနိုင်ငံရေးပြဿနာတွေပြည်နယ်ရေးဆွေးနွေးပွဲတွေထက်ပိုပြီးတော့အရေးကြီးနေတာပါလားဆိုတာသောရရှင်တွေရဲ့အမြင်ယူဆချက်တွေကိုဆွေးနွေးထားခဲ့တာဖြစ်ပါတယ်။ဦးကျော်စံသားကထုတ်လုပ်သူမတ်စုမွန်နဲ့အတူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါသောရရှင်ခင်ဗျာ။မြန်မာနိုင်ငံမှာမြန်မာနိုင်ငံဆိုတဲ့နိုင်ငံကြီးမတည်မငြိမ်ဖြစ်နေတဲ့အပေါ်ရမှာတည်ငြိမ်ပေမဲ့အောက်ကလှိုက်ဆန်းနေလို့ပြောရင်ပုံမှန်ပါလိမ့်မယ်။ဒီလိုနိုင်ငံမှာနိုင်ငံကြီးပြဿနာပြည်လေဖို့ဆွေးနွေးပွဲတွေတက်ရွေးကောက်ပွဲကျင်းပဘဝပူပြီးအရေးကြီးနေပါလား။နိုင်ငံတော်သမ္မတဦးသိန်းစင်ကပြီးခဲ့တဲ့မကြာခင်ကပြောကြားသွားတဲ့ဒီလပတ်လည်မင်ကွန်းထဲမှာရွေးကောက်ပွဲဟာနိုင်ငံကြီးညီညာရေးဆွေးနွေးပွဲအတွက်မလွှဲမသွေဖြတ်သန်းရမယ့်အဆင့်ဖြစ်တယ်လို့ဆိုထားပါတယ်။ကျွန်တော်ဒီအကြောင်းလည်းပဲဖွင့်ပြဖို့အစီအစဉ်ရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးရမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးနယ်ပယ်ဇွန်ကားပုဂ္ဂိုလ်တွေကိုကျွန်တော်ဖိတ်ခေါ်ထားတာရှိသလိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကလည်းပါဝင်ဆွေးနွေးဖို့ကန့်လန့်လာတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့လောလောဆယ်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်3ယောက်လေထိုင်းမှာရောက်ရှိနေပြီဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့ဥအောင်မိုးစောလူအောင်သစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဒေါ်စန္ဒမင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်နောက်ပြီးတော့ဥခွန်ဥကဘုံမကြီးခွန်ဥကဘုံမကြီးခွန်ဥကတော့တိုင်းသားခေါင်းဆောင်တူဖြစ်ပါတယ်သူတို့ကလက်နက်ကင်အင်အားစုများတိုင်းသားအင်အားစုများရဲ့ခေါင်းဆောင်တူလို့ဆိုရင်ပိုပြီးမှန်ကန်ပါလိမ့်မယ်နိုင်ငံရေးညီညာရေးအလားအလာဘယ်ကဲ့သို့ရှိနေလဲဆိုတာလည်းထက်ထက်ဝင်သိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ကျွန်တော်ပထမဦးဆုံးဒီပုဂ္ဂိုလ်တွေနဲ့မဆွေးနွေးခင်မှာနိုင်ငံတော်သမ္မတဦးသိန်းစိန်ပြောသွားတဲ့မင်ကွန်းကိုအချင်းကျွန်တော်တို့နားထောင်ကြည့်ကြအောင်ပါခင်ဗျာ
အမျိုးသားပြည်နယ်စည်းလုံးညီညွတ်ရေးရရှိဖို့အတွက်လက်ရှိရထားတဲ့ငြိမ်းချမ်းရေးဖြစ်စဉ်အဆင့်ဆင့်ကိုအခြေခံပြီးနိုင်ငံရေးဆွေးနွေးပွဲများပေါ်ပေါက်ရင်းနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအဓိကအဆင့်တစ်ဆင့်အနေနဲ့ဖြတ်သန်းရမယ်။2015ထွေထွေရွေးကောက်ပွဲများကိုအောင်မြင်စွာကျင်းပပြုလုပ်နိုင်ရေးစတဲ့စိန်ခေါ်မှုဖြစ်ပါတယ်
။ဟုတ်ကဲ့အဲ့ဒါသမ္မတကြီးပြောသွားတဲ့မင်းကွန်းဖြစ်ပါတယ်။ဆိုတော့ရွေးကောက်ပွဲကျင်းပပြီးမှပဲကျန်တဲ့ဟာတွေဖြစ်လာနိုင်မှာလားဆွေးနွေးပွဲတို့ဆိုတာကိုကျွန်တော်ဆွေးနွေးရဖြစ်ပါတယ်။ကျွန်တော်ပထမဆုံးမေ့ကျင်တာကတော့ကုအောင်မိုးစောကိုကျွန်တော်မေ့ကျင်ပါတယ်ကုအောင်မိုးစောဟာလူပောင်သက်ပါတီဥက္ကဋ္ဌဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာရွေးကောက်ပွဲဝင်ဖို့စီစဉ်ရှိတယ်လို့လည်းသိရပါတယ်ကျွန်တော်မေ့ကျင်တာသူတို့ကနိုင်ငံရေးဆွေးနွေးပွဲမလုပ်ဖ ೇನೆ လုပ်မယ်ဆိုရင်ဒီရွေးကောက်ပွဲဝင်မဲ့ပုဂ္ဂိုလ်တွေဟာအနည်းဆုံးတိုင်းပြည်တွင်းမှာဘယ်နှစ်နဲ့လဲ10နှစ်လားဇက်တိုက်နေထိုင်ရမယ်ဘာညာပြောထားတာရှိတယ်လို့ထင်ပါတယ်အရွေးခံမဲ့ပုဂ္ဂိုလ်တွေဆိုတော့အဲ့ဒီအချက်ကိုမပြင်ပဲအဲ့ဒီအချက်ကိုပြင်းစင်ဖို့အတွက်မဆွေးနွေးမညီနိုင်မဲနဲ့ရွေးကောက်ပွဲလှုပ်လာနိုင်မဲဆိုရင်ကိုအောင်မူဇော်တို့ရဲ့ရွေးကောက်ပွဲမှာပါဝင်နိုင်တဲ့အလားအလာဘယ်လိုဖြစ်နေပါစေခင်ဗျာ
ကျွန်တော်အဲ့ဒီအချက်ကိုမပြင်းဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုပါတီအနေနဲ့တော့ဝင်လို့ရကောင်းရနိုင်မယ်သို့တော်လည်းပဲဟိုကျွန်တော်တို့ပါတီရဲ့မှာပါတဲ့ကျွန်တော်ပါဝင်ပေါ့တချို့ပုံကိုယ်တွေအနေနဲ့ဝင်လို့ရကြမှာရမယ်ပေါ့နော်ဒါပေမဲ့အဲ့ဒါထက်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်မှာခဏအမျိုးသားပြန်လဲတင်မြည်ရေးဖြစ်ဖို့အတွက်ဆိုလို့ရှိရင်ဒီတွဲဆောင်ဆွေးနွေးမှုတွေကမလွဲမသွေကိုလိုအပ်တယ်အဖြစ်နိုင်လို့ရှိရင်မနှက်ပံဖြစ်နိုင်ရင်မနှက်ပံတပက်ခဖြစ်နိုင်ရင်တပက်ခလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့တော့ယူဆတယ်အဲ့လိုလုံနိုင်မှသာလျှင်ခုနရွေးကောက်ပွဲဆိုတာကလည်းပဲပို့ပြီးတော့ချောမွေလိမ့်မယ်ကျွန်တော်အဲ့လိုပဲယူဆတယ်။နောက်ဒီနိုင်ငံရေးဆွေးနွေးမှုတွေဖြစ်ပေါ်လာဖို့ကိစ္စကအဓိကကြတယ်။အထူးသဖြင့်ပေါ့နော်။ကျွန်တော်တို့ဒီတိုင်းပြည်တွင်းမှာဆိုလို့ရှိရင်တောင်ဆန်းစုကြည်တို့ခေါင်းဆောင်မျိုးတွေ၊ဥက္ကွန်ထွန်းဦးတို့၊ဦးဝေသာအောင်တို့ပုဂ္ဂိုလ်မျိုးတွေနဲ့တည်တည်ချာချာဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယူဆတယ်။နောက်တစ်ခုကအခုတို့ဒီ NCCT နဲ့ပေါ့နော်။ဒီအပြစ်ခတ်ရေးဆွေးကိစ္စ၊ငင်းညာရေးကိစ္စတွေဆွေးနွေးနေတယ်။အဲ့ဒီကိစ္စကိုလည်းထပ်ပြီးတော့စူးစမ်းစေခြင်းနဲ့နော်အကယ်၍များနော်ဒီတိုင်းပြည်လုံးအပြစ်ခတ်ရစေးကိစ္စတွေအောင်မြင်မယ်နော်ဒီအစိုးရဘက်ကလည်းခုနလိုတောင်ဆန်းစုကြည်တို့လိုခေါင်းဆောင်မျိုးတွေဥက္ကွန်ထွန်းတို့လိုခေါင်းဆောင်မျိုးတွေနဲ့တေးသေးချာချာဆွေးနွေးမယ်ဆိုလို့ရှိရင်ဒီတိုင်းပြည်လုံးအတိုင်းအတာရတွဲဆုံဆွေးနွေးမှုတွေကဖြစ်ပေါ်လာနိုင်တယ်အဲ့ဒါဆိုရင်ကျွန်တော်တို့အမျိုးသားပြန်လည်တင်မြဲရေးကိစ္စကကျွန်တော်တို့တက်မျှော်လင့်ချက်အများကြီးကောင်းလာမယ်တပြိုင်တည်းထဲမှာပဲကျွန်တော်တို့မဖြစ်မနေပြတ်တန်းရမယ် ရွေးကောက်ပွဲဆိုတဲ့ကိစ္စတွေကလည်းပဲအဲချော့ချော့မွေ့မွေ့ညင်ညင်သာသာနဲ့ဖြတ်တန်းသွားနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်ဗျ
ဟုတ်ကဲ့ခင်ဗျာလေမမဆက်နေပေးပါဦးအမှုဆိုကျွန်တော်နောက်ဘုံကြီးခွန်ဦးကကိုမေးချင်ပါတယ် NCC ဒီကုနာလည်းပြောတော့ပါတယ်သိအရေးကြီးပါတယ်ဆိုတော့အခုရောက်ရှိနေတဲ့အခြေခံကိုမီတွေ့ပြီးတော့ညဉ့်ညင်းဆွေးနွေးပွဲနိုင်ငံရေးတွေ့ဆုံမှုလုပ်ဖို့အတွက်ရွေးကောက်ပွဲလုပ်ရမယ်လို့ဆိုထားပါတယ်ဆိုတော့ဘုံကြီးခွန်ဦးကဘယ်လိုအတိတ်ပဲဖွင့်တော့ပါလဲဘုံကြီးခွန်ဦးကရဲ့ညဉ့်ညင်းရေးအချိန်ပေါင်းမြောင်များစွာတွေ့ဆုံလာကြတဲ့တိုင်းရင်းသားတွေနဲ့အာဏာပိုင်တွေနဲ့ဘယ်လောက်ထိအဆင်မြင့်နေပါလဲခင်ဗျာအဲ့ဒီအဆင်ကိုရောက်ဖို့အတွက်ရွေးကောက်ပွဲမတိုင်ခင်ညဉ့်ညင်းရေးဆွေးနွေးပွဲဆက်ပြီးလုပ်နိုင်တဲ့အခြေအနေမရှိဘူးလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ရဲ့အတွေ့အကြုံရပြောရလို့ရှိရင်တော့ပမဒကြီးဆိုလိုရင်းကရွေးကောက်ပွဲပြီးမှငင်းကန်ဆွေးနွေးပွဲဆိုတဲ့သဘောမျိုးဟိုကွက်တိဟုတ်ချင်မှာဟုတ်မှာလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အခုတစ်နှစ်ကာလပတ်ဝန်းကျင်ဒီတနင်္ဂနွေပြစ်ခတ်ရဆေးရေးသဘောတူစာချုပ်ချုပ်နိုင်ဖို့အတွက်အပြန်လာဆွေးနွေးတဲ့နေရာမှာတော်တော်လေးကိုခီးရောက်လာပြီးတော့ဒီတနင်္ဂနွေပြစ်ခတ်ရဆေးစာချုပ်ချုပ်ပြီးမှပါလေကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲကိုသွားမယ်ဆိုတာတော့မူလနာကြာလမ်းများမြေပုံအတိုင်းဖြစ်ပါတယ်အဲ့ဒီလိုနိုင်ငံရေးဆွေးနွေးပွဲကိုသွားတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲရဲ့နောက်ဆုံးကျွန်တော်တို့ရရှိတဲ့ပြည်တော်စုသဘောတူစာချုပ်လိုအခြေအနေမျိုးရောက်တဲ့ခါကျမှတကယ်အစ်မနဲ့ခိုင်ခန့်တဲ့ငင်းချမ်းရေးရပြီးတော့ကျွန်တော်တို့အဲ့လမ်းကြောင်းဖွင့်တာ။တိုးတော်လည်းအဲ့ဒီလမ်းကြောင်းမှာကအချိန်ထဲမှာအစဉ်ပြိုင်ရှိနေတဲ့ဟာက2008ဖွဲ့စည်းပုံနဲ့နောက်ပြီးတော့2008ဖွဲ့စည်းပုံနဲ့အညီလောက်ကန်ဆောင်ရွက်နေတဲ့ရွေးကောက်ပွဲအဆင့်ဆင့်နေပါဗျာ။2020ရွေးကောက်ပွဲဆိုတာဖြတ်လာခဲ့ပြီ။2015ရွေးကောက်ပွဲဆိုတာလေဖွဲ့စည်းပုံနဲ့အညီကတော့ဖြစ်လာရမယ်ဆိုတော့ဒါကလည်းပဲမြင်းပြိုင်သွားနေတဲ့လုပ်ငန်းလို့ဖြစ်နေတယ်။ဒီမြင်းပြိုင်လုပ်ငန်းနှစ်ခုကဒီတစ်ခုပြီးမှတစ်ခုဟာလားတစ်ခုကိုကြော်မှတစ်ခုဖြစ်မယ်ဆိုတော့ထက်ကိုဒီတစ်ချိန်ထဲမှာတစ်ပြိုင်ထဲမှာဒီဘာပေါ့လေအနေထားရအခင်ချင်းရကိုပြိုင်သွားနေတယ်လို့ကျွန်တော်တို့ကယူဆတာပေါ့။ဒါကြောင့်ကျွန်တော်တို့ရဲ့အဲဒါနန္ဒကန်ဒေါ်လာရဲ့ဖွဲ့စည်းတဲ့ဘက်ကကြည့်ရင်တော့ဒီရွေးကောက်ပွဲဆိုတဲ့ဟာကကျွန်တော်တို့ရဲ့ roadmap မှာကျွန်တော်တို့ရဲ့လမ်းပြမြေပုံမှာထည့်သွင်းစဉ်းစားတဲ့ဟာတော့မဟုတ်ဘူးပေါ့သို့တော်လည်းပဲကျွန်တော်တို့ကတော့ဒီမိုကရေစီဖြစ်စဉ်မှာတော့ရွေးကောက်ပွဲလိုအပ်တယ်ဆိုတာလက်ခံပါတယ်သို့တော်ဒီမိုကရေစီဖြစ်စဉ်မှာလိုအပ်တဲ့ရွေးကောက်ပွဲအနေထားပုံသဏ္ဍာန်နဲ့လက်ရှိ2008ကရွေးကောက်ပွဲနဲ့ကတော့တူချင်မတူမော်ဗျာဒါကတော့ကျွန်တော်တို့မဟုတ်ဘူးပန်းလို့ပါဘူးဟု
တ်ကဲ့
သို့တော်လည်းပဲဒီအပြစ်ခရဆွေရေးเนาะငင်းငိုင်းနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းရေးဆွေးရေးမူပေါင်းနဲ့အညီနိုင်ငံရေးဆွေးနွေးပွဲနဲ့ကျင်းပရေးနောက်ဆုံးနိုင်ငံရေးသဘောတူချက်ရခဲ့လို့ရှိရင်ကျွန်တော်တို့ပြည်ထောင်စုငင်းငိုင်းညီလာခံမှာနိုင်ငံရေးသဘောတူချက်ကိုလက်မှတ်ထိုးမယ်ကျွန်တော်တို့အခေါ်ကတော့နိုင်ငံပြည်ထောင်စုသဘောတူချက်လို့ခေါ်တာပေါ့အဲ့ဒီပုံမှာမှကျွန်တော်တို့ကတိုင်းပြည်ကိုဆက်လက်ပြီးတော့ပြန်လည်ထူထောင်သွားကြမှာဟုတ်အဲ့ဒါကျွန်တော်တို့ရလမ်းပြမပုံ။အဲ့ဒီမူလပင်မဒီတနိုင်ငံလုံးတိုင်းတာလမ်းပြမပုံကြီးမှာတော့ဒီရွေးကောက်ပွဲရဲ့အစိပ်ပိုင်းကအကြီးအကျယ်ပါဝင်တယ်လို့တော့ကျွန်တော်မြင်ဆပါဘူးခင်ဗျ။အ
ခုကျွန်တော်ဆက်လက်ပြီးတော့ဥလှစောသူကတော့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းရဲ့ကောင်းဆောင်တူဖြစ်ပါတယ်။ကျွန်တော်မေးချင်တာဒီမှာသောရရှင်တယောက်ကလည်းဘုံကြီးခုံးကပြောတဲ့အတိုင်းသူကပြောထားတာကတော့ဒီအဲ့ဟန်နဲ့ဆက်ဆက်ပြီးတော့စဉ်းစားစရာဖြစ်ပါတယ်သူကရွေးကောက်ပွဲကျင်းပဖို့နဲ့ပတ်သက်ပြီးတော့တဲ့ဒေါန်ဆန်းစုကြည်ကနိုဝင်ဘာလ9ရက်နေ့ကရုံးချုပ်မှာပြောသွားတယ်တဲ့ဖွဲ့စည်းပုံပြင်းပြင်းမပြင်းပြင်းပြည်သူအတွက်ထွက်ပေါက်တိုင်းပြည်မျက်နှာဝေါ်စာကြည့်၍ရက်တီမီလို့ပြောသွားပါတယ်တဲ့အဲ့ဒါကိုသူထောက်ခံပါတယ်တဲ့ရွေးကောက်ပွဲဆိုတော့ဖြစ်အောင်ကျင်းပရမှာအဲ့ရွေးကောက်ပွဲမှာနိုင်ဖို့သာအရေးကြီးတယ်တဲ့ဆိုတော့ရွေးကောက်ပွဲကိုလည်းသူကလည်းယုံကြည်မှုနဲ့ထားတယ်90ရုံးကလို့မဟုတ်တော့ဘဲနဲ့အာခေချင်းနဲ့လုံးဝကွဲပြားသွားပြီဖြစ်ပါတယ်တဲ့ဒီမိုကရေစီနိုင်ငံတော်တရားပုံပေါ်နေပြီဖြစ်ကြောင်းအမေရိကန်ဥရောပနိုင်ငံများအပါအဝင်ကမ္ဘာကအစည်းအမတ်ပြုအကူအညီအထောက်ပံ့ယူရရရှိထားပြီဖြစ်ပါတယ်တဲ့ဒါကြောင့်ဒီနေရာမှာရွေးကောက်ပွဲကျင်းပလိုက်ပြီးလို့လွှတ်တော်မှာပြည်ခိုင်ဖြိုးအားနည်းသွားပြီတမတ်သက်စစ်ဘိုတွေလွှတ်တော်မှာဘုံမကျနိုင်တော့ဘူးလို့ယုံကြည်တယ်တဲ့ဆိုတော့သူကရွေးကောက်ပွဲကိုထပ်ပေါက်အနေနဲ့လုသိနေစွာသူကသုံးသပ်ထားပါတယ်ဥလှစွာဘာများပြောလို့ပါလဲခင်ဗျာMBF ရဲ့သဘောထားကဒီကိစ္စမှာဘယ်လိုရည်တည်နေပါလဲ
။တိုင်းကျွန်တော်တို့တိုင်းရင်းသားတွေအတွက်အင်မတန်၆လုံးပေါ့ဗျာလောလောရကြတဲ့အဆုံချုံလာတဲ့ကျွန်တော်တိုင်းရင်းသားခွင့်ကြီးတွေအတွက်ကျွန်တော်တို့ရတဲ့ platform ကနေတိုက်မယ်ဆိုပြီးတော့ကျွန်တော်တို့ပါတီထောင်လာကြတယ်ပေါ့2008ခုမကြိုက်ဘူးဆိုတာကတော့ဘာမှပြောစရာမရှိပါဘူးကျွန်တော်တို့လည်းလူမှန်တိတာစကြရွယ်ကဒီဗမာ ဒီဆက်အနာချင်းစနစ်ပေါ့ဗျာပုံမှန်လည်းဗျာကျွန်တော်တို့ငယ်ငယ်ကတုန်းကတည်းကစကားလို့ဆိုပါမှာဖက်စီတွေကိုကျွန်တော်တိုက်လာတဲ့လူတွေပဲเนาะဒါမဲ့ဒီဒီမိုကရေစီပလက်ဖောင်းတို့မှာတော့ကျွန်တော်လှုပ်လာတယ်ဒါယူကော့ပွဲဆိုတာကတော့ကမာဒီမာဒီမိုကရေစီထွန်းကားရတဲ့တိုင်းရင်းသားတွေရဲ့ဆုံးရှုံးနေတဲ့တိုင်းရင်းသားခွင့်ရတဲ့အတွက်ဒါနီလန်တစ်ခုပေါ့လေကျွန်တော်တို့မိတ်ဆွေတွေကျွန လိုပဲလက်နက်ကင်တိုက်ရင်လည်းကျွန်တော်တိုင်းရင်းသားရဲဘော်ကြီးနော်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ထွန်းလာဖို့အတွက်ကျွန်တော်တို့ကနီလန်းပေါင်းတို့တိုက်နေကြတယ်ကျွန်တော်တို့အဲ့လိုပဲယုံကြည်ချက်နဲ့ပဲကျွန်တော်တို့ဒီနိုင်ငံရေးနဲ့ပဲထဲမှာရှိနေတာပ
ါဟုတ်ကဲ့ဆိုတော့ဒေါ်စနာမင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကစောစောကသောရရှင်တယောက်ကိုကားထားတဲ့ဒေါင်ဆန်းစုကြီးပြောတာကိုရွေးကောက်ပွဲအာဖွဲ့စည်းပုံကိုပြင်းပြင်းပြင်းပြင်းတာဆွေးနွေးပွဲဖြစ်ဖြစ်မဖြစ်ဖြစ်ပေါ့လေဖွဲ့စည်းပုံကိုပြင်ဖို့ကိစ္စဆွေးနွေးနေမဆွေးနွေးနေတိုင်းပြည်မျက်နှာကိုကြည့်ပြီးတော့လှုပ်မယ်တဲ့သောရရှင်ကခံမှန်းတယ်အဲ့ဒီရွေးကောက်ပွဲမှာဒီမိုကရေစီဘက်ကအားသာဖို့အရေးကြီးတယ်သူအဆုံးထမ်းပြောမှာဆိုကျန်းဖွန်ဘက်ကအားနေတော်ဖို့အရေးကြီးတယ်စစ်ဘုတ်ဓမ္မသာပြတ်သွားဖို့အရေးကြီးတယ်ပြုတ်သွားဖို့အရေးကြီးတယ်ဆိုတော့ဒီလိုအလားအလာမျိုးကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဖြစ်လာနိုင်မလို့စုမြင်သုံးသပ်ထားပါလားဒေါ်စနာမင်းကျွန်တ
ော်တို့နိုင်ငံရေးအပြောင်းလဲလုပ်ဖို့အတွက်ဒီမိုကရေစီပြောင်းလဲရေးအတွက်ဆိုရင်ရွေးကောက်ပွဲဟာအရေးကြီးတယ်ဆိုတဲ့အခမ်းအနားထူမှာပါပါတယ်အဲ့တော့နိုင်ငံရေးပါတီတွေကျွန်တော်တို့ထူထောင်ပြီးတော့အာဏာကိုအပြောင်းလဲလုပ်ယူဖို့အတွက်လည်းရွေးကောက်ပွဲဟာအရေးကြီးပါတယ်အဲ့တော့ကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒကတော့ကျွန်တော်တို့ငွေကိုယ်လေးကပြောထားတဲ့မြို့သားပြည်နယ်စီမြို့သားပြည်နယ်စီလုံးရေးကိုကျွန်တော်တို့ရှေ့ရှုပါတယ်ဒီအတွက်ကိုမြို့သားပြည်နယ်တင်းမြေရေးရင်းကြားစီရေးနန်းပေါ်မှာရှောက်နေကြတဲ့ကျွန်တော်တို့လူတွေအားလုံးအတွက်ကျွန်တော်တို့ကတော့ရွေးကောက်ပွဲဟာအရေးကြီးတယ်လို့ထင်ပါတယ်ဒါပေမဲ့ရွေးကောက်ပွဲကိုမလုပ်ခင်မှာတော့ကျွန်တော်တို့ရဲ့ပါတီကတစိုက်မမတ်တောင်းဆိုခဲ့တဲ့လူ့ဝန်ဆိုင်ရှင်းလင်းရေးနော်ဒီလေးဘွဲ့ဆိုင်ဆွေးနွေးရေးကိုမဆွေးနွေးဘဲနဲ့ဟာလာသဘောတူညီချက်တွေမရရှိဘဲနဲ့တော့ကျမတို့ဒီရွေးကောက်ပွဲကိုဒီ2015ရွေးကောက်ပွဲကိုမတက်နှမ်းစေချင်ဘူးလို့ကျမတို့ကထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီ2015ရွေးကောက်ပွဲဖြစ်လာဖို့ကိုကျမတို့ကဒီဆွေးနွေးကိုလေးဘွဲ့ဆိုင်ဆွေးနွေးရေးကအရင်အရေးကြီးပါလေဒီလိုမျိုးဆွေးနွေးတယ်ဆိုတဲ့သဘောတရားက complex သဘောတရားပါအဲနမူနာပြောရမယ်ဆိုလို့ရှိရင်လူငယ်တောင်အဖရိကမှာ ANC နိုင် ANC မှာဖြစ်တယ်ဆိုတဲ့ဟာက ANC နိုင်မယ်ဆိုတဲ့ဟာအလုံးစက်ထားပြီးသားပါဒါဟာဘာကြောင့်လဲ complex ရပြီးသားဖြစ်လို့ပါအဲ့တော့ရေပောက်ပေါ်မှာ ANC နိုင်လဲဆိုနိုင်လို့လေဟလာဟိုဆွဲပေးလိုက်ပါလေအာမာကိုလွှဲပေးလိုက်တယ် ANC ဆိုတဲ့ဖြစ်ပါလေဒါဟာ complex လုပ်ထားလို့ပါ complex သဘောတရားလုပ်ထားတယ်ဆိုတာကျမတို့ကဒါကိုနမူနာပြောတာပါအဲ့ဒီလိုပါပဲ၄ခုဆိုင်ဆွေးနွေးဒီကျွန်တော်တို့ဒီတော့ဒီမိုကရေစီဖိဒေကတောင်းဆိုတယ်ဆိုတာကဒီလိုသဘောတူညီချက်တွေဟာတိုင်းရင်းသားတွေအတွက်ကျွန်တော်တို့အပြေခံရဆေးရေးနိုင်ငံရေးဆွေးနွေးပွဲဒီခါရဆေးရေးနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်ကိုပဲကျွန်တော်တို့ဒီလေးဘွဲ့ဆိုင်ဆွေးနွေးပွဲအတွက်ကိုတစိုက်မမတ်တောင်းဆိုခဲ့တာပါအဲ့တော့ဒီတစိုက်မမတ်တောင်းဆိုထားတဲ့လေးဘွဲ့ဆိုင်ဆွေးနွေးပွဲတွေပြီးပြီဆိုရင်တော့လာ2015ရွေးကောက်ပွဲဟာနိုင်ငံအပြောင်းလဲတစ်ခုအတွက်အရေးကြီးတယ်ဒီကျွန်မအနေနဲ့ထင်ပါတယ
်ဟုတ်ကဲ့နောက်သောရရှင်တယောက်ယူထားတဲ့စာကိုကျွန်တော်နည်းနည်းပြောပြချင်ပါတယ်ဒီသောရရှင်ကတော်စင်စားပြီးထားရချင်းတယ်လမ်းပြမြေပုံအမတ်ခွဲတန်းရွေးကောက်ပွဲစရတွေကခေါင်းနဲ့လုတ်ကြတာတဲ့အခုဥပဒေရင်းကိစ္စတွေဖြစ်သွားပြီဆိုတော့ခိုင်သွားပြီအဲ့ဒါတွေကတွစ်ဆုံဆွေးနွေးကြတော့နှလုံးသားတွေကစေတန်နဲ့ဆွဲထုတ်ရမယ့်အရာပါတဲ့တွစ်ဆုံဆွေးနွေးရေးအတွက်ဘာဥပဒေမှယက်တိပြထားတာမရှိပါဘူးတဲ့တွစ်ဆုံဆွေးနွေးရေးမလုတ်လို့တရားစွဲလို့မရဘူးနော်ကျွန်တော်အထင်ပါတဲ့ရွေးကောက်ပွဲဆိုရင်တော့ဥပဒေရလုတ်ကိုလုတ်ရမယ်ဆိုတာဖြစ်နေပြီဒါကြောင့်နှလုံးသားတွေကစေတန်နဲ့ထွက်လာနိုင်ဖို့မျှော်လင့်ပါတယ်ဆိုပြီးတော့သူကအဓိကအဲ့ဒါလိုရေးထားပါတယ်သူပြောတာက political will ပေါ့လေတန်ခိုင်းရေးတကယ်လုပ်ချင်တဲ့ဆန္ဒရှိရထင်သလားကိုကြည်မီကရွေးကောက်ပွဲဝင်မဲ့လူလည်းမဟုတ်ဘူးထင်ပါတယ်88ပွင့်နဲ့ငင်းချမ်းလူအဖွဲ့စီကဆိုတော့ဒီအနာပိုင်းတွေအခုလုံနေတဲ့တွစ်ဆုံဆွေးနွေးရေးတို့ဘာညာဆိုတာဟာတကယ်နှလုံးသားထဲကထွက်လာတဲ့ဒီသောရရှင်ပြောသူစေတနာနဲ့လုပ်နေကြတဲ့နိုင်ငံရေးဆန္ဒအမှန်တကယ်ရှိလို့ထင်ကြပါသလားခင်ဗျာ
ကျွန်တော်တို့ကဒီ dialogue ဆိုတဲ့တွစ်ဆုံဆွေးနွေးပွဲကိုကျွန်တော်တို့တစ်လျှောက်လုံးတောင်းဆိုခဲ့တာတောင်းဆိုကြတော့ဒီ dialogue ရဲ့အကျိုးတရားမှုတွေကျွန်တော်တို့နားလည်တယ်။ဒါပေမဲ့အဲ့ dialogue ကိုတည်တည်ချာချာပေါ့ဗျာ။ဟိုရွေချက်ရှိရှိနဲ့အသုံးချသွားလားဒါမျိုးတွေလည်းကျွန်တော်တို့ကြုံရတယ်ဗျ။အဲ့တော့ democracy ကိုလက်ခံရင်တွေ့ဆုံဆွေးနွေးရရှိရမယ်။အဲ့တော့ကျွန်တော်တို့ဟလာဒေါက်ဆန်းစုကြည်ဟလာကျွန်တော်တို့နိုင်ငံရေးပါတီပြန်ပြီးထောင်တဲ့ရွေးကောက်ပွဲကိုပြန်ဝင်တယ်ဆိုတာနောက်ပြီးတော့နိုင်ငံချင်းတွေလွမြောက်လာတဲ့နိုင်ငံနဲ့ဆက်ဆံရေးပေါ့။နောက်ဒီအချိန်ကြီးရောက်လာအောင်လဲ dialogue ရဲ့အကျိုးတရားမှုကိုကျွန်တော်တို့ဒါလက်တွေ့ကျွန်တော်တို့ရခဲ့ကြတာပဲဒီအကျိုးမြတ်တွေကိုဒါပေမဲ့နောက်ပိုင်းမှာဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့အမျိုးသားပြည်နယ်တင်ပြရေးကိုမျှော်ယီပြီးတော့လုပ်ခဲ့တဲ့ dialogue နော်ပြီးတော့ဒီလက်ထောက်ချက်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့အဲ့ဒါလွတ်တော်တွေကပြင်ဆင်မယ်စသဖြင့်ပေါ့ဗျာအဲ့ဒါတွေက dialogue ရဲ့အကျိုးဆက်တွေပဲဗျာဒါပေမဲ့နောက်ပိုင်းမှာကျတော့ dialogue ကမရှိတော့ဘူး machine of an Akuma dialogue a la Tiampola. Tiampola, I don't let another dialogue to Junior, I mean, I should be to Sunia. General Bula, a meaningful dialogue, a division to Sunia. I did this on Sunia, darling, and General Time Biak, the Bessie Chipon, the Achinity, which General don't name it. I think that she's a Sunni, General. Ela mula dah ni, jono panih ni malu jom juga lah. Tapi show lu jono jom juga lah. Tapi apa ni? Lu dapat apa? Lu dapat apa? Establish macam pilih dulu lah. Tapi mana yang jom solusian? Lu dapat macam ni, kau sendiri ada pun yang jom solusian. Tapi ada sahaja juga kau ada kau sendiri macam tu. Kalau dia ada pihak sian lah. Elo di luar tu yang macam tu macam tu. Lu dapat kau sendiri. Yang jadi macam tu. Cuma ni ni ni. Elo jono lu dapat pihak tu susun ni ya. Ia jadi tu macam ni jadi. Elo kau mesti ada solusian. Lu dapat pihak tu susun ni. Kalau lu yang jam lah susun. Kau dah pernah good way kau dia. Tanya tu kan, mula pelan tu ni, jenaruh jabu tu, no, tapi ini nyaman jadi ba. No, tu kan tanya tu, tu kan, ala ni ni jabu tu solusi, ala guru tengok ye cik apa, ala jenaruh yang ni tu siapa, dia nak apa, macam mana jenaruh siu si ni apa, sebab ni mah suri muda siu si ni apa, ni sebab ni mah suri muda dah ni terpola dah di jalan di bawah, di jalan di bawah dah, sebab ni juga di bawah ya, ni pun dah ni tua mah dah ni, dah tanya jenaruh.
ชิวคำยันยันเนี่ยอะไรจันทร์รู้ชีเดนไหมไอ้รูปแบบจันทร์มีอะไรเนี่ยไอ้รูปกูเลยติยี่จีอะวะโอเคกูจะมีไอ้รูปจันทร์เซมิจินะไอ้รูปไดอะล็อกมิสซิวเนี่ยยี่กับเว่จิมปาเมสุยยี่กับเว่ก็บล็อกที่เป็นซิมเล็กเนี่ยมิชินานุอะไรแบบมิชินานุพอรู้แล้วสิโร่จันทร์รู้ดีตอนที่เราพอจิ้งจกของชิแกนอู้ยไอ้ยาวัวเป็นอะไรรูปกูเลยเรียบยา คนเรียนจบมาสุดท้ายจะต้องอุ้มมาเปลี่ยนว่าบ่เลี้ยงต้องชอบดีกว่ายี่จีเด็กผู้มาเลี้ยงต้องชอบเลี้ยงต้องชอบกูมาเปลี่ยนไหมเนี่ยแต่ละเรื่องรู้ดอกกูจะเรียนรู้ดอกเรื่องมาบ้ามาลูกคนจันทร์รู้มาชินเองกูชีรอชีมาเอาไปกันตัดชินนี่ไหมส่วนเจ้าว่ายี่จีเด็กเป็นสิ่งมือเรื่องไม่ส่วนจันทร์รู้ดันจันทร์รู้นักสังไห้เลยนู่นมีนาเอาไปเปลี่ยนชินนี่อะไรเปล่าแต่จันทร์รู้เลี้ยงต้องชอบเปลี่ยนอะไรจันทร์รู้เปลี่ยนไปส่วนเ
့လားအယုံကြည်ပြန်ပြီးကြော့လာမယ်နော်ကြော့လာပြီဆိုလို့ရှိရင်အဲ့ဒီလို့တော့ပို့ပြီးအတိတ်ပဲမဲ့လာမယ်အဲ့ဒါဆိုရင်ဘာဖြစ်လဲဆိုတော့ခါကြတော့ကျွန်တော်ဒီနိုင်ငံရေးနဲ့ပြည်သူ့ရဲ့မှာပို့ပြီးတော့ကွာဝေးသွားမယ်အထူးဖြင့်နော်အဲ့တော့ကျွန်တော်ဒီနေ့ဟဲ့လားဟို dialogue မရှိဘူးနော်အဲ့ဒါပြီး dialogue မရှိဘဲနဲ့ကျွန်တော်တို့ဟို Facebook ချန်ဦးတွေမပြင်မဲ့နဲ့အရေးပေါ်ပေါ်တွေဆက်လုပ်မယ်ဆိုရင်နောက်ထပ်ကျွန်တော်တို့ကြုံတွေ့နိုင်မယ့်အခြေအနေတွေကပြည်သူ့နဲ့ဟဲ့လားဒီလက်ရှိနိုင်ငံရေးအခြေအနေနဲ့ပို့ပြီးတော့ကွာချက်တွေကြီးလာမယ်ကြီးလာပြီးတော့ပြည်သူ့ကလည်းဒီကလားထပ်ပေါက်ကိုသူ့အောင်ရှာဖွေလာမယ်ရှာဖွေလာတဲ့အချိန်ကျလို့ရှိရင်ကျွန်တော်တို့မမြင်နိုင်တဲ့အဲ့ဒါပြဿနာကြီးအများကြီးကျွန်တော်ကြုံလာနိုင်တယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုကျမီကျွန်တော်ရှင်းနေဦးကျော်လင်းကိုဖိတ်ခေါ်လိုပါတယ်ဦးကျော်လင်းက62ခုနှစ်ကလေးကတက္ကသိုလ်ကျောင်းသားကောင်းဆောင်သူလည်းဖြစ်ခဲ့ပါတယ်ဦးကျော်လင်းရဲ့သဘောထားကိုပြောပါခင်ဗျာရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအတွက်ဆိုဆွေးနွေးပွဲမလုပ်ဖက်နဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်အတိတ်ပဲရှိနိုင်ပါသလားခင်ဗျာ
ဒီတော့တက္ကသိုလ်ကထားပြီးတော့တိုင်းပြည်အကျိုးကိုလုပ်နေခြင်းသူတို့ဆိုတဲ့အရာလိုပါလေတိုင်းပြည်ကျိုးတဲ့မဟုတ်ဘူးငါတို့အားသာရေးရယူခဲ့တော့ခဲ့တော့မှုပါရေးကြည့်လို့ဆိုရင်တော့လေဒါကတော့ဟိုမှာဗျာအောက်ကရေးတဲ့ခေါ်တာအတားရတဲ့ညာတွေကျွန်တော်ဒီရမကျင့်ကြည့်စမှာလေ
ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးတင်ပါတယ်ခင်ဗျာကိုအောင်မိုးစောကိုကျွန်တော်ပြန်ပြီးတော့တင်ကြပါတယ်ကိုအောင်မိုးစောအဲ့ဒီတော့တွဲဆုံဆွေးနွေးမှုမရှိဘူးကိုအောင်မိုးစောတို့ရဲ့ရွေးချယ်ခံဖို့အလားအလာလဲပုဂ္ဂိုလ်တူးချင်းအနေနဲ့အခက်အခဲရှိမှာစသဖြင့်အဲ့ဒီအခြေအနေနဲ့ရွေးကောက်ပွဲဆက်လုပ်မယ်ဆိုရင်ရွေးကောက်ပွဲကိုရဲ့ရလက်ကရောဘယ်လောက်ထိခိုင်လုံစိတ်ချရမလဲဘယ်လောက်ထိတိုင်းပြည်အတွက်အကျိုးပြုနိုင်မလို့ထင်ပါလဲခင်ဗျာကိုမိုးတော
်အဲ့ဒီကိစ္စကမျှော်မှန်းမှုဟာပေါ့ဗျာတော်ခက်တာပေါ့အရေးကကျွန်တော်တို့ဟိုကြည့်မယ်ဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲလုပ်မယ်ဆိုလို့ရှိရင်ကျင်းသေးတာကတော့ခုနကဒီမျိုးသားတမိုးစီအဖွဲ့ချုပ်တို့ပါတီမျိုးက landslide နိုင်မှာပဲသို့တော်လည်းပဲဟိုလက်ရှိရှိနေတဲ့နိုင်ငံရေးအခင်းအကျင်းကဟိုဘလို့ခေါ်ရဲ level playing field မရှိဘူး level playing room မရှိဘူးမရှိတဲ့အခါကျတော့ကျွန်တော်ထင်တယ် democracy ရေးလိုလာတဲ့အဖွဲ့အစည်းတွေအနေနဲ့ landslide နိုင်မလားမနိုင်ဘူးလားဆိုတဲ့ကိစ္စကပြောရအလွန်ကက်တယ်နောက်တစ်ခုကအခုခမည်းအခုဦးကျော်စံသားတို့လည်းသိမယ်ဦးနာရွေးကောက်ပွဲစနစ်တွေနဲ့ပတ်သက်လို့အခုဟိုလွှတ်တော်ထဲမှာဆွေးနွေးတာတွေတင်တာပြုတာတွေဖြစ်လာပြီအဲ့ဒါတွေကဟိုလွှတ်တော်ကအတည်ပြုမလားမပြုလားဆိုတာကအဲကျွန်တော်တို့ပြောဖို့နည်းနည်းလေးစောနေသေးတယ်ပြူကောင်လည်းပြူလာနိုင်တယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်ဒီဒီမိုကရေစီရေးကိုကြိုးပမ်းနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေပေါ်အထူးသဖြင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လို့အဖွဲ့အစည်းအနေနဲ့တော်လကောင်းအခြားကဒီမိုကရေစီပါတီဒီမိုကရေစီလို့လာရတဲ့နိုင်ငံရေးပါတီတွေနေနေတာတော်တော်လေးကျွန်တော်တင်တဲ့အခက်အခဲနဲ့ကြုံနိုင်တယ်လို့ကျွန်တော်ယူဆတယ်
နောက်နောက်ဒီဒီဂလက်ရှိအခုကျွန်တော်တို့ဆွေးနွေးနေတာဆွေးနွေးပွဲရဲ့ခေါင်းစဉ်ဟိုပဲပြန်သွားမယ်ဆိုရင်ကျွန်တော်တို့အမြင်ကတော့ဒီတွဲဆောင်ဆွေးနွေးမှုတွေအားမရှိမဖြစ်ကိုလိုအပ်တယ်လို့ကျွန်တော်အနေနဲ့ပြောခြင်းတယ်အတွဲဆောင်ဆွေးနွေးမှုဆိုရတဲ့နေရာမှာအပိုင်းနှစ်ပိုင်းပေါ့ဗျာတစ်ပိုင်းကတော့နော်အဓိကကြားတဲ့နိုင်ငံရေးခေါင်းဆောင်တွေကျွန်တော်တို့တိုင်းပြည်တွေကအထူးသဖ ပြောခြင်းနဲ့ဒုတိယတစ်ချက်ကခုနဒီတိုင်းအနာလက်နက်ကိုင်တိုင်းအနာအဖွဲ့အစည်းတွေပေါ့နော် NCCD နဲ့ဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ရှိတယ်အဲ့ဖြစ်စဉ်ကိုလည်းတတ်နိုင်သမျှမြန်အောင်လို့ဒီအစိုးရဘက်ကအနေနဲ့စ조사ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်တယ်အဲ့နှစ်ခုကိုဆက်ဆက်ပြီးတော့မှတိုင်းပြည်လုံးအတိုင်းအတာနိုင်ငံရေးဆွေးနွေးပွဲတွေပေါ်လာအောင်စ조사တင်တယ်လို့ကျွန်တော်အနေနဲ့တော့ပြောချင်တယ
်ဟုတ်ကဲ့ကျွန်တော်နောက်3မိနစ်လောက်ကြာတာကျွန်တော်ဥခွန်ခွန်ဥကနဲ့ဘုန်းကြီးခွန်ကနဲ့ဥလားစောကိုခွဲပေးခြင်းပါတယ်အဓိကဘာလဲဆိုတော့ဥအောင်မှုစောလို့ပြောရဲတွဲဆုံဆွေးနွေးတဲ့နေရာမှာဥခွန်ထွန်းဥတို့လို့တိုင်းရင်းသားကောင်းဆောင်တွေ NCCD သတ်သဖြင့်ထည့်ပြောရဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဓိကတော်စံနာမင်းစောကပြောတော့ပါလေးဝင်းဆိုင်ကိုသာအဓိကဥတည်ပြီးတော့တောင်းဆိုနေကြတယ်ဆိုတော့လေးဝင်းဆိုင်ပြည်တနိုင်ငံလုံးတိုင်းရင်းသားတွေအားလုံးကိုပါကိုစားပြုသောဆွေးနွေးပွဲဖြစ်နိုင်တယ်လို့ဘုန်းကြီးခွန်ကထင်ပါသလားခင်ဗျာ
ကျွန်တော်တတ်တာတော့လေးပွင့်ဆိုင်ကပြည်တွင်းနိုင်ငံရေးအခင်းကျင်းအကြပြောတာဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါဆိုဒီလေးပွင့်ဆိုင်ဆိုတာကကပ္ပနာရဲ့အစကိုရှာတာဖြစ်ပြီးတော့ပြည်တွင်းဒီအနေထားမှာ2008ဟိုဘောင်အောင်မှာလုံနိုင်သမျှဆင်းအမြင့်ဆုံးကတော့ပြည်တွင်းမှာရှိအင်အားစုတွေကတော့ဒီလိုလေးပွင့်စာမှာပေါ့။ဒါပေမဲ့အပြီးအဆုံးသတ်တော့မဖြစ်နိုင်ဘူး။အပိဓာကိုလည်းရောက်မှာမဟုတ်ဘူးအပိဓာအဆုံးသတ်သွားဖို့ကတော့ခဏဥက္ကမိုးစောပြောတယ်လို့ပဲကျွန်တော်တို့နိုင်ငံလုံးပြစ်ခတ်ရဆဲရေးအဲ့ဒီကနေမှနိုင်ငံရေးရပြေဆုံးဆင်းရေးเนาะအဲ့ဒီကနေမှကျွန်တော်နိုင်ငံရေးသဘောတူချက်တွေရရှိပြီးတော့မှတည်ငြိမ်မှုတွေအေးချမ်းမှုတွေရမယ်အဲ့ဒီအပေါ်မှာမှသာလင်ကျွန်တော်တို့ကဒီနိုင်ငံလုံးကိုယူနိုင်မှာ哦တွန်းနိုင်မှာ哦ဒီလေးဝင်းဆိုင်ရဲ့တောင်းဆိုမှုကတော့ကျွန်တော်အမြင်ကတော့ဒီတချမ်းပဲပေါ့ဗျာဒီတဲ့အခြေအနေရဒီလှုပ်ရှားနိုင်တဲ့ခေါင်းဆောင်တွေခေါ်ယူတဲ့ပွဲလို့ကျွန်တော်ထင်တာအေးလေးပွင့်ကနေနောက်ထပ်ဟာလာတနိုင်ငံလုံးကိုဘယ်လိုသွားမလဲဆိုတဲ့ဟာမျိုးလန်ခင်းပေးတဲ့ပွဲအဆင့်လောက်ဆိုရင်တော့ကျွန်တော်တို့ဖြစ်နိုင်တယ်လို့ယူဆတယ်ဗျနော
်
end game ဆိုတဲ့ပြည်တော်စုတစ်ခုလုံးရဲ့ညှိကုန်းချုပ်နိုင်ငံရေးသဘောတူညီချက်ကြီးတွေနိုင်ငံရေးဟာလာငင်းချမ်းရေးစာချုပ်ကြီးတွေချုပ်နိုင်တဲ့အဆင့်ကိုရောက်ဖို့ကတော့ကျွန်တော်တို့ဒီတိုင်းပါလက်နက်ကင်တော်လိုင်းဖွဲ့စည်းတွေရဲ့အခမ်းအနားနဲ့တိုင်းပါတွေရဲ့နိုင်ငံရေးလိုလားတောင်းတမှုတွေကလည်းပဲပို့ပြီးတော့အဓိကကျတယ်လို့တစ်ဖက်ကပေါ့ဗျာဒါကျွန်တော်တို့တင်ပြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘုံကြီးခေါ်ပါခင်ဗျာနောက်ဦးလားဆိုသဘောထားကိုသိကြမှာဘယ်လိုသဘောရပါလဲအဲ့တော့ခုနဘုံကြီးခေါ်ကပြောတဲ့သဘောဆိုရင်လေးဝင်းဆိုင်ကပထမအဆင့်လုပ်ပြီးတော့မှအကုန်လုံးလွှမ်းခြုံပြီးတော့ဆွေးနွေးရမယ်လို့ဆိုပါတယ်ဦးလားဆိုတို့ကတိုင်းပြည်ကတိုင်းရင်းသားအင်အားစုတွေဖြစ်ပါတယ်ဘယ်လိုသဘောပါလဲလေးဝင်းဆိုင်တောင်းတဲ့ကိစ္စကို
ကျွန်တော်ကတော့လေဗမာပြည်ရဲ့ political culture ပြောကြည့်တယ်ဗမာပြည်ရဲ့ political culture မှာ personal ကကိုယ့်ကိုယ်ရဲ့ကိုယ့်ကိုယ်မှာအရင်ကြည့်တယ်ဥနေဝင်းဆိုလဲဥနေဝင်းပဲသခင်ဆိုးဆိုလဲသခင်ဆိုးပဲသခင်တန်းဆိုးဆိုလဲတန်းထမ်းပဲဒေါန်ဆန်းစုကြည်ပဲဒေါန်ဆန်းစုကြည်ပဲအဲ့ဒါကဲ personal ကတည်းအရင်ကြည့်တယ်အဲ့ဒါဟာ democratic culture မဟုတ်ဘူးဒါလုံးမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကတော့လေလေးဝင်းဆိုင်ပဲဖြစ်ဖြစ်ဘာဖြစ်ဖြစ်ကျွန်တော်ကတော့ယူရခြင်းဥခေါ်ဥကနဲ့ယူရသဘောတူပါတယ်အကုန်လုံးတစ်လုံးနှစ်ပေါင်း50 60တိုက်လာတဲ့တိုင်းရင်းသားအင်အားစုတွေတိုင်းရင်းသားခေါင်းဆောင်တွေတကယ်လို့တက်မတော်ကလူတွေနော်ဒီချွတ်တော်တွေကလူတွေအကုန်လုံးပါဝင်ဆွေးနွေးပြီးတော့ပြဿနာတခုကိုမဖြေရှင်းနိုင်မယ်လူလေးအောင်နဲ့ပြဿနာတခုဖြေရှင်းနိုင်မယ်ဆိုရင်အဲ့ဒါကခင်ဗျာကျွန်တော်မြင်တော့ပုဂ္ဂိုလ်ရေးကိုယ်ပွယ်မှုနဲ့ဗမာနိုင်ငံကြီးဟာတိုင်းရင်းဗမာပြည်ရဲ့အနာဂတ်ကိုခံပြီးမယ်ကြီးစိုးမယ်ဆိုတဲ့ဒါမဟာပမာဝါရပဲအဲ့ဒါကတော့အတိတ်ပြမရှိဘူ
းဦးလာစောကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်ရဲ့အားလုံးနားဆင်နေတော်ရခြင်းအားလုံးလည်းအထူးကျေးဇူးတင်ပါခင်ဗျာ
ပူချောဆန်သာစီစဉ်တင်ဆက်တဲ့ဒီစနေနေ့ညတော့ကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လီလိုက်စီစဉ်ကိုပြန်ပြီးတော့တင်ဆက်ပေးခဲ့တာပါရှင် VUE ရဲ့ဓာတ်ရိုက်လီလိုက်စီစဉ်တွေကိုစနေနေ့နဲ့အင်္ဂါနေ့ညပိုင်းတွေမှာဓာတ်ရိုက်ထုတ်လွှင့်ပေးပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့နောက်တစ်ရက်မနက်ပိုင်းအစီအစဉ်တွေမှာနားဆင်လို့ရပါတယ်ဓာတ်ရိုက်လီလိုက်စီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုတော့ VUE Internet Website lisa.burmese.vuenews.com မှာလည်းပြန်ပြီးတော့တင်ထားပေးပါရရှင်အခုတဆက်သေးပဲဒီလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လီလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောတာရှင်တွေကိုအသိပေးပါရစေရှင်
ရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဟာရှေ့လည်းမရောက်နောက်လည်းမဆုတ်ပဲတက်နေတယ်ဆိုပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီသဘောထားအပေါ်မှာသောတာရှင်တွေဘယ်လိုယူဆကြပါသလဲအခြေအနေတွေဘာကြောင့်တက်နေတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-2-5-5-5 လေးနဲ့ first number 1-2-3-2-3-2-5-5-5-2တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း MP3 အသံဖိုင်နဲ့ဖြစ်စေ၊စာနဲ့ဖြစ်စေ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ View American တိုင်းရဲ့နိုဝင်ဘာလ9ရက်တနင်္ဂနွေနေ့မနက်ခင်းစစ်စင်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျမတို့ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်8နာရီကနေ9နာရီမှတစ်ချိန်နဲ့နေ့လယ်12နာရီကနေ1နာရီမှတစ်ချိန်နှစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ View ရဲ့ညနေခင်းစစ်စင်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1653ည၊လိုင်းဒိုမီတာ19 kHz 1953ညနေလိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနိုင်စင်လို့ရပါတယ်။ည9နာရီကနေ10နာရီစစ်စင်တွေကိုတော့လိုင်းဒိုမီတာ24 kHz 11113ည၊လိုင်းဒိုမီတာ25 kHz 11965နဲ့လိုင်းဒိုမီတာ32 kHz 9325တို့ကနေဖမ်းယူနိုင်စင်နေပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်ပဲရှင
်။မြောက်ကိုရီးယားကဖမ်းဆီးအကျဉ်းချထားတဲ့အမေရိကန်နိုင်ငံသားနှုတ်ကိုပြန်ပြီးလွှတ်ပေးလိုက်ပါပြီ။ Kenneth Bay နဲ့ Matthew Todd Miller တို့ဟာသူတို့လွတ်မြောက်အောင်ကြိုးပမ်းပြခဲ့တဲ့အမေရိကန်မျိုးသားထောင်လိုင်းအကြီးကဲ James Clapper နဲ့အတူအခုအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီဖြစ်ပါတယ်။သူတို့ကိုဘာကြောင့်လွှတ်ပေးတယ်။သူတို့လွတ်မြောက်အောင် Mr. Clapper ဘယ်သူတွေနဲ့တွေ့ဆုံပြောဆိုရတယ်ဆိုတာဂူဒီမသိရသေးပါဘူး။သူတို့တွေအခုလိုအန္တရာယ်မရှိဘဲအိမ်ပြန်လာနိုင်တဲ့အတွက်တိတ်ကိုဝမ်းမြောက်ကြောင်း American သမ္မတ Barack Obama ကစနေနေ့မှာသတင်းထုတ်တွေကိုပြောပါတယ်။တကယ်ကိုစိန်ခေါ်တဲ့လိုရက်ကိုအောင်မြင်မြင်လုပ်နိုင်တဲ့ Mr. Clapper ရဲ့လိုရက်ကိုချီးကျူးကြောင်းလည်းပြောပါတယ်။ Kenneth Bay ရဲ့မိခင်ကတော့သူ့သားသတင်းကိုစောင့်မျှော်နေတာကြားပြီးဖြစ်ပြီး American နိုင်ငံခြားရေးဌာနကစနေနေ့မှာသူ့သားသတင်းအကြောင်းကြားတော့သူမယုံနိုင်အောင်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ယူကရိန်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖြစ်ထွန်းတိုးတက်မှုတွေကိုအပြန်အလှန်ဖလှယ်ချဖို့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားသဘောတူလိုက်ကြပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။ယူကရိန်းမှာဖြစ်နေတဲ့အချက်လက်တချို့ပေါ်သဘောမတူတာတွေရှိပေမဲ့ဒါနဲ့ပတ်သက်တဲ့သတင်းချက်လက်တချို့နှစ်နိုင်ငံကြားအပြန်အလှန်ဖလှယ်သွားမယ်လို့ပြောကြားခဲ့တာပါ။တရုတ်နိုင်ငံမှာကျင်းပတဲ့ Asia Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံတက်ရောက်ဖို့အတွက်ပီကင်းမြို့တော်မှာရောက်နေတဲ့သမ္မတဦးသိန်းစင်နဲ့တရုတ်သမ္မတရှီကျင်ပင်တို့စနေနေ့မှာတွေ့ဆုံပါတယ်။မြန်မာနိုင်ငံမြောက်ပိုင်းရေရှိခန်းနဲ့ငင်းချိုင်းသဘောတူညီမှုအမြန်ရရှိဖို့မျှော်လင့်ကြောင်းတရုတ်သမ္မတရှီကျင်ပင်ကပြောကြားခဲ့တယ်လို့နေဆက်ဒေသတည်ငြိမ်သားရေးအတွက်တရုတ်ဘက်ကမြန်မာစုအနေနဲ့ပို့ပြီးပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းပြောကြားခဲ့ပါတယ်။နိုဝင်ဘာ9ရက်တနင်္ဂနွေနေ့ဟာဂျမနီနိုင်ငံဘာလင်တန်းကြီးဖြိုချခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်နေ့ပါ။အင်အားကြီးနိုင်ငံတွေကြားကွဲပြားမှုတွေဆက်တွေ့နေရတယ်လို့သတိပေးရင်လက်ရှိနိုင်ငံခေါင်းဆောင်တွေအရင်ခေါင်းဆောင်ဟောင်းတွေကဒီနေ့အထိမ်းအမှတ်နေ့ကျင်းပဖို့ပြင်ဆင်နေကြပါပြီ
။သတင်းကြေကျုပ်ကိုတော့ခင်ပြတ်တက်ကြေညာခဲ့တာပါ။နိုဝင်ဘာလ9ရက်တနင်္ဂနွေနေ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့စစ်စစ်ထုတ်လုပ်ရမှုကမန္တနာချမ်းဖြစ်ပြီးအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်မကတော့ခင်ပြထွေးပါရှင်။ View American တရက်တနင်္ဂနွေနေ့မနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့39တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှဖျားချမ်းသာရွှင်လန်းကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.